မြန်မာနိုင်ငံကိုအင်္ဂလိပ်အစိုးရသိမ်းပိုက်ထားတဲ့နှစ်ကာလတွေအတွင်းအိန္ဒိယနိုင်ငံကာလကတာတက္ကသိုလ်ရဲ့လက်အောက်ခံဖြစ်ဖွင့်ထားတဲ့ရန်ကုန်တက္ကသိုလ်ကို1920ခုနှစ်မှာတီးခြားတက္ကသိုလ်ဖြစ်ခွဲထုတ်ပြီးစတင်ဖွင့်လှစ်ခဲ့ပါတယ်။အဲဒီမှာရန်ကုန်တက္ကသိုလ်တက်ခွင့်ရမယ့်ကျောင်းသားတွေအတွက်ဗြိတိသျှအစိုးရကပြဋ္ဌာန်းလိုက်တဲ့ဥပဒေဟာလူတိုင်းပညာသင်ခွင့်မရနိုင်တဲ့အခြေအနေဖြစ်နေသလိုကန့်သတ်ချက်တွေလည်းပါနေတဲ့အတွက်ငကူကမှအင်္ဂလိပ်နယ်ချဲ့ကိုလိုနီလက်အောက်ကနေလွတ်မြောက်ချင်နေတဲ့ကျောင်းသားတွေဟာပထမဆုံးအကြိမ်ဖြစ်တပိတ်မှောက်ခဲ့ကြတာပါဒီအကြောင်းနဲ့ပတ်သက်လို့ကြပြဆရာဆိုင်ဆရာကြီးမောင်စွမ်းရင်ကအခုလိုပြောပြပါတယ
်1920ခုနှစ်ကရန်ကုန်တက္ကသိုလ်စဖွင့်နေရန်ကုန်တက္ကသိုလ်ဟိုစဖွင့်နေနှစ်မှာပဲဆောင်းလေးဥပဒေဆိုတာပြဋ္ဌာန်းလိုက်တာကိုကန့်ကွက်ရနေစပြီးတော့တပိတ်မှောက်ကြတာပဲတပိတ်မှောက်ကောင်းဆောင်ကတော့မန္တလေးကဥပအုပ်ရဲ့ဒါပေမဲ့အများကြီးပါပဲရွှေဘုံဖျားစနေတောင်းမှာတောက်တိုင်စိုက်ထူထားပြီးတော့အဲ့ဒီမှာနာမည်စရင်ရှိတယ်ကောင်းဆောင်နေစရင်ပေါ့လေတကယ်တော့အကုန်လုံးဒီကျောင်းလုံးမှောက်ပြီးတော့ရွှေဘုံဖျားမှာသွားပြီးတော့တပိတ်စခန်းဖွင့်ပြီးတော့မှောက်ကြတာပဲအဲ့ဒါဆက်ပြီးတော့အဲ့ဒီမှာဆရာကြီးတခုကတော့မိုင်းတို့ဒီတို့ဥပါချိုးတို့ဥဆောင်တဲ့ဖွဲ့ရနေပြီးတော့မြို့သားကောလိပ်ဆိုပြီးတော့ဖွင့်ကြတဲ့အခါမှာအဲ့ဒီကနေပြီးတော့မြို့သားကျောင်းကနေပွဲတွေပါနေပေးကြတယ်အဲ့ဒီမှာထင်ရှားတဲ့တယောက်ကတော့မြို့သားပညာဝန်ဥဖို့ကြပေါ့သူကတော့ဆာရေးဆရာကြီးဖြစ်နေဆိုတော့ပိုးထင်ရှားတာပေါ့သူရဲ့မှတ်ချက်ကတော့အဲ့ဒီတပိတ်ဟာတဲ့ကျွန်းနင်းပြားစိတ်ကနေပြီးတော့တခင်မင်းသားစိတ်ကိုတို့ကြသွားစီခဲ့ပါတယ်အဲ့ဒီကနေနိုးကြသွားပြီးတော့လွတ်လပ်ရေးရာသီအထိတိုက်ပွဲဝင်ကြတာပဲအဲ့ဒီကိုတို့နေခစ်ထင်ရှားတဲ့ကျောင်းသားတပိတ်သုံးခုမှာ1920 1936 1938တစ်ဆင့်ချင်းတစ်ဆင့်ချင်းအရှိန်မြင့်သွားပြီးတော့အဲ့ဒီ1920ကနေပြီးတော့လွတ်လပ်ရေးနေ့အထိရောက်သွားခဲ့တာပါပဲ
အဲ့ဒီနောက်ကျောင်းသားတွေဟာကျွန်းပညာရေးအလိုမရှိဆိုတဲ့ကြွေးကြော်တဲ့အတူမြို့သားကျောင်းတွေကိုယ်တိုင်တည်ထောင်ပြီးပညာရေးကဏ္ဍမှာကိုယ်တင်ရုံညှို့နှံတဲ့ကိုတင် जा ခဲ့ပုံကိုလည်းဆရာမောင်ဆွမ်းရင်ကအခုလိုပြောပြပါတယ်
။အင်္ဂလိပ်ကတော့အလျှော့ပေးပါတယ်။ပေးမယ်တပိတ်လုံးဝအပြည့်စုံမရလို့ဆိုပြီးတော့ဒါတွေးမောက်ပြီးတော့လုံးဝပြန်ပြီးကြောင်းမကြောင်းမတက်ဘူးဆိုတော့လှုပ်လိုက်ကြတယ်။လှုပ်လိုက်ကြတဲ့အခါကျတော့တနိုင်ငံလုံးမှာမြို့ကြီးတွေမှာမြို့သားကျောင်းတွေကြီးပဲဖွင့်ကြတယ်။တက္ကသိုလ်ကျောင်းသားကြီးတွေကဥဆောင်ပြီးတော့ဆရာတွေလှုပ်ကြတယ်ပေါ့။ကျုပ်ကဥပါဝင်းတို့ပါကြတာပေါ့လေအဲ့လိုဟာမျိုးတွေခင်များတို့လို့အဲ့လိုပုဂ္ဂိုလ်တွေကတခါလေနေရမှာကျောင်းတွေဖွင့်ပြီးတော့ဥရဇတ်တို့ပေါ့အဲ့လိုကျောင်းတွေဖွင့်မျိုးသားကျောင်းတွေဖွင့်လိုက်တော့အစိုးရကောလိပ်ရောအစိုးရကျောင်းတွေဆန့်ကျင်ပြီးတော့နောက်မဆုတ်တန်းလုပ်လိုက်နိုင်တာကိုသူအောင်ပွဲခေါ်တာပါပဲသူတို့ကျွန်စိတ်တွန်းပြီးတဲ့တမိုင်းတွေတင်ရတဲ့အခါမှာမျိုးသားတမိုင်းကိုတချင်းကတော်မိုင်းတို့ကညွန်လန်ပြောင်းဆွဲပြီးတော့တို့ဗမာတွေကဘယ်လိုခုံအောင်ပြောင်းခဲ့ရလဲဆိုတဲ့တမိုင်းကိုအစ်စ်ရေးပြီးတော့တင်တယ်ဟိုကတော့အင်္ဂလိပ်တွေကသူတို့အင်္ဂလိပ်တွေအထင်ကြီးအောင်ခါတဲ့ဝေလာမင်းနာဘယ်လိုဗီတိုရီယာပြင်အဲ့ဒီသူတို့တမိုင်းတွေကိုတင်စီတာမျိုးပေါ့ဥပမာပြရင်အဲ့ဒါမျိုးတွေလုံးဝစွန့်ပယ်ပြီးတော့တရုတ်အစ်စ်မြန်မာသားမှလည်းမြန်မာကိုယ်ပိုင်ဆောင်တဲ့စာပေတွေနဲ့ပြထမ်းပြီးတော့တရုတ်တွေကြီးဆွဲပြီးတော့တင်ကြတာပါပဲဗိုလ်ချုပ်အောင်ဆန်းတို့လည်းအမျိုးသားကြောင်းတွေဗိုလ်ချုပ်အောင်ဆန်းနမောက်ကနေပြီးတော့ရေနံကြောင်းသွားတက်တယ်တော်မှာတို့ကတော့မန္တလေးမှာဆိုမန္တလေးမျိုးသားကြောင်းမှာတက်ကြတယ်ဆရာယူရတဲ့တော့သူတို့ဆရာပေါ့အဲ့ဒီအမျိုးသားကြောင်းတွေကြောင်းတွေကနိုင်ငံရေးသမားတွေတပ်မတော်သားတွေမွေးထုတ်တယ်အဲ့ဒီကျောင်းတွေကမွေးအဓိကထားပြီးတော့မွေးထုတ်နိုင်ခဲ့တာအဲ့ဒီကျောင်းတွေအမှန်တမ်းအရေးကြီးပါ
1920ခုနှစ်မန္တလေးမြို့မှာကျင်းပတဲ့ GCPA အဖွဲ့ကြီးရဲ့ကိုယ်ချိန်မြောင်ညီလာခံကနေတစောင်းမုံလာပြကျော်10နှစ်ကိုအမျိုးသားနေ့ဖြစ်သတ်မှတ်ရတဲ့အကြောင်းကိုလည်းဆရာမောင်ဆွမ်းရင်ကအခုလိုပြောပါတယ
်မျိုးသားနေ့ဆိုပြီးတော့သတ်မှတ်ကြတော့မယ်ဆိုတော့မန္တလေးနဝမမြောက် GCPA conference မှာစဉ်းစားကြတာလေစဉ်းစားကြတော့ဥက္ကဋ္ဌမကိုယ်တော်ကြီးပြန်လွန်တော့နေပေါင်းကြောကြဆုံးတဲ့နေ့ဆောက်ဆွေးအရံတို့ကြီးစဉ်းစားကြတဲ့အခါမှာဒါတွေဟာကွယ်လွန်တဲ့အထိတ်မှတ်တွေနဲ့မကောင်းမှုဆိုပြီးတော့ရွေးချယ်ကြတဲ့အခါမှာပထမကောလိပ်တပိတ်ကိုရွေးချယ်လိုက်ပြီးတော့အဲ့ဒီကနေစပြီးတော့အမျိုးသားအုံပွဲနေ့လို့သတ်မှတ်လိုက်ကြတာပဲ
ကိုလိုနီလက်အောက်မှာကျောင်းသားတပိတ်ကနေလွတ်လပ်ရေးရတဲ့အထိညီညီညွတ်ညွတ်ရှိကြတာဟာအမျိုးသားနေ့ရဲ့တန်ဖိုးဖြစ်သလိုသင်ခန်းစာလည်းဖြစ်တဲ့အတွက်အမြဲဂုဏ်ပြုအပ်တဲ့နေ့ဖြစ်တယ်လို့ဆရာမောင်စွမ်းရင်ကဆိုပါတယ
်အမျိုးသားနေ့ရဲ့သင်ခန်းစာအမျိုးသားနေ့ကိုနမူနာထားပြီးတော့တပိလုံးညီညွတ်လို့ရှိရင်လွတ်လပ်ရေးရတဲ့အထိတို့တိုက်ပွဲကဆက်သွားနိုင်တာပဲတပိလုံးညီညွတ်ဖို့လိုတာပဲညီညွတ်ချင်းဟာသင်ခန်းစာပဲအခုဆိုလို့ရှိရင်တော့အမျိုးသားနေ့ဒီကိုပြန်လည်ဖော်ထုတ်ပြီးတော့အမျိုးသားနေ့ခုံရောင်ကိုပြန်တင်ရမယ်အမျိုးသားနေ့ရဲ့ဆရာကြီးတွေဖြစ်ကြတဲ့ဥပဝင်းတို့လိုဟဲ့လားဆရာကြီးတခင်ကတော့မိုင်းဥရာဇတ်ဒီလိုဥပချိုးအဲ့လိုပုဂ္ဂိုလ်ကြီးတွေရဲ့ဟဲ့လားကိုယ်ကောင်ပြောင်းနေဟဲ့လားအနည်းနဲ့ခံပြီးတော့စာတင်ခဲ့ကြတယ်မျိုးသားတရေကောင်တွေမွေးထုတ်ခဲ့ကြပုံတွေကိုပြန်လဲပြီးတော့ဖော်ထုတ်ပြီးတော့မျိုးသားနေ့ရဲ့ဂုဏ်ယူစရာတွေကိုပြန်လဲဖော်ထုတ်ဖို့လိုတယ်လို့ထင်ပါတယ
်ဒီကနေ့ကြောက်တဲ့93နှစ်မြောက်အမျိုးသားအောင်ပွဲနေ့ဖြစ်တင်ပြလိုက်တာပါခင်ဗျာ